ိုင်းတောင်ပိုင်းဆုံးကလာပြည်နယ်ဟဲ့ရိုင်မြို့နယ်ထဲမှာရှိတဲ့လက်အိတ်စိတ်ရုံကမြန်မာလူသမားတဦးဟာနိုဝင်ဘာလ3ရက်နေ့ကရုတ်တရက်သတိမေးမျောသွားချိန်အချိန်မီစိတ်ရုံပုံမပေးနိုင်တဲ့နောက်အဲ့ဒီလူသေဆုံးသွားခဲ့ပါတယ်စိတ်ရုံတာဝန်ရှိသူတွေကိုစိတ်ရုံကားခေါ်ပေးဖို့တောင်းဆိုခဲ့ကြပေမဲ့တာဝန်ရှိသူတွေဘက်ကစိတ်ရုံပို့ဖို့မစီစဉ်ပေးခဲ့ဘူးဆိုပြီးစိတ်ရုံမှာအလွတ်လုနေကြတဲ့မြန်မာလူသမားတွေကပြောကြပါတယ်အခုလိုမျိုးစိတ်ရုံလုံသားတယောက်တေဆုံးခဲ့ရတာတွေအပါအဝင်စိတ်ရုံမှာဂျမ်းမာရေးဆောက်ရှမှုအားနည်းတာအလုသမားအခွင့်အရေးချိုးဖောက်ခဲ့တာတွေရှိတယ်ဆိုပြီးအဲ့ဒီစိတ်ရုံမှာအလုလုနေကြတဲ့မြန်မာလူသမား800ကျော်ဟာဒီကနေ့နိုဝင်ဘာလ4ရက်နေ့မှာစတင်ဆန္ဒပြခဲ့ကြပါတယ်စိတ်ရုံတွင်အလုသမားတွေရဲ့ပြဿနာကိုသွားရောက်ဖြေရှင်းပေးနေတဲ့ရွှေပြောင်းအလုသမားအခွင့်အရေးကွန်ရက်ရဲ့ဟဲ့ရံမျိုးတာဝန်ခံဥပရီကနောက်ဆုံးအခြေအနေကိုအခုလိုပြောပြပါတယ်
တယ်လေအစရမမင်းညနေကနေပြီးတော့ဒီကျွန်တော်မြန်မာရွှေပြောင်းအလောက်သမားတရားပို့နော
်ဟုတ်ကဲ့
မတည်တတ်မင်းနဲ့တည်သွားတဲ့ကိစ္စနဲ့ပတ်သက်လို့မင်းညနေကဒီစက်ရုံကိုအလောက်သမားတွေကတံပြတာပို့နော်စက်ရုံကခိုပေးဖို့အတွက်သူတို့ကစက်ရုံကကိုလေမခိုပေးဘူ
း
စက်ရုံထဲမှာရှိတယ်ကားနေနေလဲသူတို့ကလိုက်မပေးဘူ
းအဲ့
လိုဆိုတဲ့ခါဒီကျွန်တော်မြန်မာအလောက်သမားတရားကမတည်တတ်မင်းနဲ့တည်သွားတယ်ကိစ္စနဲ့ပတ်သက်လို့ဒီနေ့စက်ရုံအတွက်မှာအလောက်သမားလူပေါင်း800ကျော်ဆန္ဒပြတယ်မှာအစလာပြရဲဆိုတာမတည်တတ်မင်းနဲ့ပြေးသွားတဲ့အတွက်ပေါ့နော်နောက်တစ်ခုကဒီကိုပဲဖြစ်နေတဲ့ကျွန်တော်တို့ဒီအလုသမားတွေကိုကိုပဲမဖြစ်တဲ့အလုသမားတွေနဲ့ယူပြီးထားတဲ့ပြဿနာတွေကအမှန်တမ်းကျွန်တော်တို့အလုသမားတွေအတွက်အတက်အန္တရာယ်ပေါ့နော်သူတို့ကစိုးရိမ်နေအဲ့ဒါကြောင့်သူတို့ကိုယ်တိုင်ကဒီနေ့ဆန္ဒပြပြီးတောင်းဆိုတာဖြစ်တယ
်နိုဝင်ဘာလ3ရက်ကမဆုံးခင်မှာပဲ2ရက်လောက်ကအပြားရှိခဲ့ပြီးမတည်ဆုံးခင်ရုတ်တရက်တက်ပြီးသတိမေးမျောသွားခဲ့တာပါစိတ်ရုံမှာအလုတ်တူလုံနေတဲ့တားဖြစ်သူကတော့တုတ်ကွေးဖြစ်နေတယ်ဆိုပြီးအခုလိုပြောပါတယ
်ကျွန်တော်ဖေကအခန်းမှာကျွန်တော်အလုတ်ထွက်လာတဲ့အုံကြည့်နေသေးတယ်အကောင်းကြီးပဲဘာပြုမှာအကောင်းကြီးမှာဟိုတော်တော်2ရက်လောက်ဒီမဆုံးခင်2ရက်လောက်မှာသူအလုတ်ရှင်းသေးတယ်မှာ2ရက်အလုတ်ရှင်းသေးတယ်မှာအချိန်2ရက်မှာတုတ်ကွေးဖြစ်သွားတာအဲ့ဒါဆက်လာသွားပြီးပြန်လာတော့အဲ့လိုမျိုးတဲ့နေတာကြာကျွန်တော်အဲ့တော့ကျွန်တော်မရလို့ကျွန်တော်ချေးအောင်ကဖုန်းထုတ်ရတယ်ဖုန်းထုတ်ရမရတော့ဘူးမရတော့တော့ကျွန်တော်ခဲမှာစုသေးတယ်မရဘူးနိုင်ရွက်တော့ကြာတယ်နိုင်ရွက်တော့ကြာတော့မရလို့ကျွန်တော်အပြင်ကားနဲ့ကျွန်တော်တွောင်းရင်တွေ့လဲပြင်မတော့ဘူးဗျပြင်မထွက်ဘူးဒီထဲမှာပဲထားတယ
်ဒီလေးစိတ်ယုံကအလုသမားတရားကျော်ဟာကိုဗစ်ကူးစက်ခံရဘူးပါတယ်ကိုဗစ်ကာကွယ်ရေးအတွက်ဆိုပြီးစိတ်ယုံလုံသားတွေကိုအပြင်ပြင်မထွက်တာလဲအခု6လလောက်ရှိနေပြီလို့လည်းပြောကြပါတယ်ဒါပေမဲ့ကိုဗစ်အတီးပြုလူနာတွေကိုတခြားအလုသမားတွေနဲ့တီးခြားမထားနိုင်ခဲ့တဲ့အတွက်လဲအလုသမားတွေဘက်ကစိုးရိမ်ခဲ့ကြပါတယ်ကိုဗစ်အတီးပြုလူနာတွေကိုလည်းစိတ်ယုံထဲမှာပဲတပတ်လောက်ဆေးကုပေးပြီးအလုပြန်ဆင်းခိုင်းတယ်လို့လည်းအလုသမားတွေကပြောပြပါတယ်အခုလက်ရှိစက်ရုံတွင်းမှာကိုဗစ်စစ်ဆေးကာကွယ်မှုတွေကိုလည်းအသေးစားလုပ်မပေးဘူးလို့လည်းဆိုပါရယ်ဒါကြောင့်အခုလိုမျိုးစက်ရုံတွင်းကျန်းမာရေးဆောက်ရှောက်မှုအားနည်းတာအလုသမားအခွင့်အရေးချိုးဖောက်ခံရတာတွေကိုစက်ရုံလုံသားတွေကတောင်းဆိုဆန္ဒပြနေကြပါရယ်အလုသမားရေးလှုပ်ဆောင်နေတဲ့အဖွဲ့အစည်းတွေနဲ့အလုသမားတောင်းဆိုချက်တွေကိုညှိနှိုင်းပေးနေတယ်လို့လည်းဥပယီကပြောပြပါရယ
်အဲ့လိုဆန္ဒပြတဲ့အခါကျွန်တော်ဒီရွှေပြောင်းအလုသမားအခွင့်အရေးကွန်ရက် MWRN ထားရဲ့ရုံးရယ်နောက်ပြီးတော့ကျွန်တော်တို့ဒီထက်နေတာကအလုသမားသမက်ကနောက်ပြီးတော့အလုသမားယုံပေါ့နော်ဆဝတိကယုံဆဝတိကယုံရဲ့တုတ်ခုပေါင်းပြီးတော့လာပြီးတော့အခုဖြည့်ရှင်းနေတာပေါ့နော
်ဟုတ်ကဲ့
အချက်ကတော့အကုန်လုံး7ချက်ကျွန်တော်တို့အလုသမားတွေအခွင့်အရေးချိုးဖောက်ခံထိတဲ့အတိုက်အတာတွေကိုတံပြပြီးတော့အလုံးရှင်နဲ့အလုသမားရမှာကျွန်တော်တို့ဒီဆွေးနွေးရှင်းနေပေးနေတယ်မှာဟုတ်ကဲ့
နိုဝင်ဘာလ4ရက်နေ့ညနေပိုင်းထိတော့နှစ်ဖက်ကြားဆွေးနွေးမှုတွေမပြီးသေးပါဘူးဒီကိစ္စနဲ့ပတ်သက်လို့ဘာသာမျိုးကမြန်မာတန်ရုံရဲ့အလုသမားတန်ရာရှိရုံကတော့အလုသမားအဖွဲ့အစည်းတွေနဲ့ချိတ်ဆက်ဆောင်ရွက်သွားမယ်ဆိုပြီးသူတို့ရဲ့ Facebook စာမျက်နှာမှာရေးသားဖော်ပြထားပါတယ်ထိုင်းနိုင်ငံမှာကိုဗစ်ကူးစက်သူတသန်း 6,400 ကျော်ရှိပြီးဒီထဲမှာမြန်မာရှေ့ပြောင်းလူသမားသိန်းခန်းလောက်ကိုဗစ်ရောဂါကူးစက်ခဲ့ကြပါတယ်အဓိကကူးစက်ခဲ့တာကတော့လူစုလိုက်ပြုံလိုက်ရှိနေတဲ့စက်ရုံတွေအလုသမားတန်ရာတွေဆက်လို့ရေးခွင့်ကအလုသမားတွေအများအပြားကူးစက်ခဲ့တာဖြစ်ပါတယ်ကျမရေးဆောက်ရှမှုတွေကတော့နေရာဒေသအလိုက်ကွာခြားပြီးတချို့စက်ရုံတွေမှာကျမရေးဆောက်ရှမှုအားနည်းခဲ့တာကြောင့်အသက်ဆုံးရှုံးခဲ့တဲ့အလုသမားတချို့ရှိခဲ့တယ်ဆိုပြီးအလုသမားရေးလုပ်နေကြသူတွေကပြောပါတယ်ဒီအခြေအနေတွေကိုမကျေနပ်လို့တချို့စက်ရုံတွေမှာလည်းဆန္ဒပြခဲ့ကြဘူးပါတယ်ရှင်